ဆူဒန်နိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရာဆန့်ခွာပြီးထွက်ပြေးရသူကအခုဆိုနှစ်သိန်းလောက်ရှိပြီဖြစ်ပြီးတော့အင်းနီးချင်းချက်နိုင်ငံထဲမှာထွက်ပြေးခိုလုံသူက6000လောက်ရှိနေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတောက်ကြနေမှာပြောပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းမှာပဲချက်ကိုထွက်ပြေးလာသူက3000လောက်ရှိတာဖြစ်ပြီးနေဆက်ကျော်ဖြတ်ထွက်ပြေးသူတွေနေစဉ်ရှိနေတယ်လို့ကုလသမဂ္ဂဂျနီဗာရုံးသတင်းစာရှင်းလင်းပွဲမှာ UNHCR ပြောခွင့်ရအော်ဂါဆာရာတို့ကပြောပါတယ်ရှေ့တောင်ရှေ့ချသူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM ကလည်းဆူဒန်နိုင်ငံတွင်ဥယျာဉ်ဆန့်ခွာထွက်ပြေးရသူ IDP 9000လောက်ရှိနေတယ်လို့အင်ကာနေ့မှာသတင်းထုတ်ပြန်ပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အဖွဲ့နှစ်ဖွဲ့ကြားတိုက်ခိုက်မှုတွေကြောင့်တည်ဆုံးပျက်စီးမှုတွေနဲ့အတူအခုလိုနေရာဆန့်ခွာထွက်ပြေးသူတစ်နေ့တခြားတိုးလာနေတာပါ။စစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးအဘဖာဒါအယ်ဘဟန်နဲ့အာဏာသိမ်းစဉ်ကအတူပါဝင်ခဲ့တဲ့ RSF တပ်ကြီးရဲ့ဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒန်ဒါဂါလိုတို့တိုက်ပွဲတွေဖြစ်ပေါ်နေတာဖြစ်ပြီးတော့ကျက်တပင်းတွေကတော့ဒီဖွဲ့နှစ်ဖွဲ့စလုံးကသူတို့ဟာဒုက္ခတွေတွေအတွက်လူသားဆန္ဒမှုအကူအညီပေးခွင့်ပြုဖို့လှုပ်ဆောင်တယ်လို့လက်မှတ်ထိုးသဘောတူပါတယ်။ဒါပေမဲ့အပြစ်ခရရှိဖို့တော့မပါသေးတာကြောင့်အခုတောက်ကြဆန္ဒနေတွေမှာအပြစ်ရရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ကြဖို့အတွက်ဆူဒန်နိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။